ကစားကမ်းမြောင်ဒေသကနေအစ္စရေးဘက်ချမ်းကိုဒုံးကျည်တဲ့တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာကိုဒီကနေ့မှ၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အဲဒီ၄ချောင်းတိုက်ခိုက်မှုအတွင်းနဲ့ရောက်တည်ဆုံသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုပြီးအစ္စရေးမှာရှိတဲ့အမေရိကန်တန်ရုံးကိုအဲဒီလိုရွှေ့မယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းဟမတ်အဖွဲ့ကတနက်သမား2ယောက်တေဆုံးခဲ့တယ်လို့လည်းဟမတ်အဖွဲ့ကအတည်ပြုပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ဆက်ရုံတစ်ခုကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာမနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းမှာတော့အသက်30အရွယ်ပါလက်စတိုင်းလူမျိုးမမုတ်အယ်မစရီယာတေဆုံးခဲ့ပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်စတိတ်မှာဖြစ်ပွားခဲ့တဲ့ထိတိုက်တွေ့မှုအတွင်းမှာအစ္စရေးစစ်တပ်ကလူများကိုပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကတီးပြပြောကြလိုက်ပြီးတော့အဲဒီလူတွေဟာအကြမ်းဖက်မှုတွေဖြစ်အောင်အဓိကလုံဆောင်နေသူတွေဖြစ်တယ်လို့လည်းအစ္စရေးဘက်ကဆွဆွဲပါတယ်။ဒါပြင်ဂါဇာဒေသကနေဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကလေတပ်ကဂါဇာမှာရှိတဲ့ဟမတ်စ်ရဲ့စစ်ခန်းတွေကိုပြင်မထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာ15ယောက်ထပ်မံတဲ့ဒဏ်ရာရသွားတယ်လို့လည်းပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်အီရတ်ဂျော်ဒန်စီးရီးယားပါကစ္စတန်လက်မနော်မလေးရှားအင်ဒိုနီးရှားနိုင်ငံတွေမှာလည်းတောက်ချာနေကတော့အမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲယက်တီချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်ကဒီနေ့မှတွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။